နေ့အသင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်6နာရီမိနစ်30မှ8နာရီအထိ16မီတာကီလိုဟတ်16653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်15533ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။ဆင်းရဲကံတာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့I'm yours, I'll be again.
ဒေါက်တာရှင်မိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝေစားသောက်နေကြရတဲ့ဆိုတာလူတိုင်းသိပါပဲဒီလိုမျှဝေစားသောက်ကြတဲ့အခါစားသောက်မှုမမကန္နာတွေစားသောက်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်။ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားသောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှော်လင့်ခြင်းအတမအထောက်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့သောတာရှင်များရှင်ဒီကနေ့အစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာအစာချက်သည့်ကိုယ်အင်္ဂါရပ်များကိုစောင့်ရှောက်ပါဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်ရှင်သောတာရှင်များရှင်အစာချက်တဲ့ကိုယ်အင်္ဂါရပ်တွေကိုစောင့်ရှောက်ကြရမှာဖြစ်တယ်အစာမျိုးစုံကိုအစာအိမ်ထဲကိုမထည့်ကြဖို့တတိပြုရမယ်တထိုင်ထဲနဲ့အစာမျိုးစုံကိုစားလေရှိတဲ့သူတွေဟာကိုယ့်ကိုယ်ကိုဒုက္ခရောက်အောင်လုပ်နေတဲ့လူတွေဖြစ်တယ်မိမိတို့ရှေ့မှာချထားတဲ့အစာတွေဟာအရသာကောင်းတဲ့အစာတွေဖြစ်ချင်းထက်လူတို့နဲ့တဲ့တဲ့အစာတွေဖြစ်ဖို့ပိုပြီးတော့အရေးကြီးပါတယ်အထဲမှာဘယ်လိုဖြစ်ပျက်နေတာကိုဖွင့်ကြည့်ဖို့တကားပေါက်တွေအစာအိမ်မှာမရှိတဲ့အတွက်လူတို့ဟာကြိုးကြောင်ဆင်ခြင်ပြီးတော့အစာတွေကိုစားသုံးကြရမှာဖြစ်တယ်အစာစားပြီးတဲ့အချိန်မအီမသာခံစားလာရလို့ရှိရင်အမျိုးစုံသောအစာတွေကိုတထိုင်ထဲမှာစားမိတဲ့အတွက်ကြောင့်ခံစားရတဲ့အကျိုးဆက်ဖြစ်တယ်ဆိုတာသိရမယ်ပျော်ရွှင်သာယာတဲ့အသက်တာနဲ့လှုပ်ရှားသွားလာနိုင်ဖို့အစာချက်တဲ့ကိုယ်အင်္ဂါတွေဟာအရေးပါလာပါတယ်ဘယ်အရာကိုအစာအဖြစ်စားသုံးရမှာကိုဝေဖန်ပိုင်းခြားနိုင်တဲ့အသိဉာဏ်တွေကိုဖျားသခင်ပေးသနာတော်မူပါတယ်ဘယ်အစာဟာလူတို့နဲ့တဲ့ပြီးဘဲအစာဟာလူတွေကိုဒုက္ခပေးတယ်ဆိုတဲ့အချက်ကိုအသိဉာဏ်ရှိတဲ့လူသားတွေဖြစ်တဲ့ကျမတို့ဟာမလေ့လာသင့်ဘူးလားအချင်းပေါက်နေတဲ့အစာအိမ်ကိုပိုင်ဆိုင်ထားတဲ့သူတွေမှာမကြည်လင်မချိုသာတဲ့သဘောထားရှိတတ်တယ်အရာခတ်သိမ်းတို့ဟာသူတို့နဲ့ဆန့်ကျင်နေတဲ့အောင်ဖြစ်ပြီးစိတ်တူနေတတ်တယ်အေးအေးချမ်းချမ်းဖြစ်လို့လို့ရှိရင်ကျမတို့အစာအိမ်ကိုပိုင်ဆိုင်ခွင့်ရအောင်လုပ်ဖို့အရေးပါလာပါတယ်တော်တာရှင်များရှင်တချိန်တည်းတထိုင်တည်းမှာအမျိုးစုံသောအစာတွေကိုမစားသုံးသင့်ဘူးအစာကျူးချင်းကိုဖြစ်စေရုံသာမကအစာမကြေတဲ့ယောဂါကိုလည်းဖြစ်စေနိုင်တယ်အစာစားချိန်မှာသစ်သီးတွေနဲ့ဟင်းသီးဟင်းရွက်တွေကိုရောပြီးစားခြင်းဟာမကောင်းပါဘူးအစာကြေချက်မှုအားချို့တဲ့လို့ရှိရင်အဲ့ဒီအရာနှစ်ခုကိုရောပြီးစားလိုက်ခြင်းကြောင့်စိတ်ကြယောဂါကိုဖြစ်စေပြီးစိတ်ပိုင်းဆိုင်ရာလှုပ်ဆောင်မှုတွေကိုအားနည်းစေပါတယ်တိတိတွေနဲ့ဟင်းသီးဟင်းရွက်တွေကိုတီချာခွဲပြီးတော့စားရင်ပိုကောင်းပါတယ်။မနေ့စားနေ့လယ်စားနဲ့ညစားတွေဟာမထက်သင့်ပါဘူး။အစားအစာတစ်မျိုးတည်းကိုနေ့စဉ်မစားသုံးသင့်ပါဘူး။အစားအစာမထက်မှသာလျှင်စားတော့တဲ့အခါမြိန်ရှက်ပြီးတော့ခန္ဓာကိုယ်အတွက်လည်းပိုးပြီးတော့ အာဟာရနဲ့ပြည့်စုံပါလိမ့်မယ်။သောတရှင်များရှင်တင်တို့ရဲ့အိမ်မှာအစားအစာပြင်ဆင်ခြင်းအလုပ်ကိုအကောင်းဆုံးကူညီပေးနိုင်တဲ့အစီအစဉ်တွေထားရှိဖို့လိုအပ်ပါတယ်။ပုဂ္ဂိုလ်တူဦးဟာညအချိန်မှာဖြတ်တတ်တဲ့အတွက်အတွေ့အကြုံရှိတဲ့သမားတော်တူဦးကခမားစားတဲ့အစာတွေကိုကျွန်တော်သတိထားမိတယ်။ထမင်းစားတဲ့အခါတိုင်းမှာခမားစားတာအမျိုးစုံလုံးနဲ့တစ်သီးတွေကိုဟင်းသီးဟင်းရွက်နဲ့ရောစားတော့အစာအိမ်အချိန်ပေါက်တာပေါ့။သွေးလည်းမတန့်တော့ဘူးပေါ့။ဒါအပြင်အစာမကြေတော့စိတ်လည်းမကြည်လင်ဘူးပေါ့လို့ပြောပြပူပါတယ်။ကိုခန္ဓာမှာရှိတဲ့အင်္ဂါအစိတ်ပိုင်းအသီးသီးကိုအရေးတယူထားရမယ်ဆိုတဲ့အချက်ကိုနားလည်သင်ပါတယ်။အစာကိုရွေးချယ်စားသုံးတဲ့အခါမှာကြောင်ကျိုးစီလျော်မှုအပေါ်မှာအခြေပြုပြီးတော့ဆင်ခြင်သုံးသပ်ရမှာဖြစ်တယ်။အစာအစာတွေမှာတာမန်အဖြစ်တခြားအထည်များလေးရှိတယ်။ကိတ်မုတ်တွေ၊ပူတင်းတွေ၊ထောပမုတ်ဂျယ်လီယိုဘူးတွေဟာအစာမကြေယောဂါရဲ့အကြောင်းရင်းတစ်ရပ်ဖြစ်တယ်။အထူးသဖြင့်နွားနို့တကြားနဲ့ဥတွေကိုအဓိကထားပြီးရောစပြုလုပ်ထားတယ်။ပူတင်းကျဲဥနို့ပေါင်းတွေဟာကျန်းမာရေးကိုထိခိုက်စေတယ်။နို့နဲ့တကြားကိုအတိုင်းဆမဲ့ရောပြီးစားသုံးခြင်းကိုရှောင်ကျဉ်သင့်တယ်။တချို့ပုဂ္ဂိုလ်တွေဟာကျန်းမာရေးပြုပြင်ပြောင်းလဲမှုအတွက်ကောင်းတယ်လို့ထင်ပြီးနွားနို့ကိုတကြားများများနဲ့ပောက်ပြီးတော့သုံးဆောင်တတ်ကြတယ်။ဒါပေမဲ့နွားနို့နဲ့တကြားရောပြီးတော့တောက်သုံးခြင်းဟာအစာအိမ်ထဲမှာအချင်းပေါက်စေပြီးတော့ကျောင်းမာရီကိုထိခိုက်စေပါတယ်။ငရုတ်ကောင်းမုန့်နဲ့အချိုးပွဲတွေကိုဇပွဲပေါ်မှာပြင်ဆင်ခြင်းနဲ့လေလေကျောင်းမာရီအတွက်ပိုပြီးကောင်းလေလေဖြစ်ပါတယ်။ရောရှက်ရှုပ်ထွေးတဲ့အစာတွေဟာလူရဲ့ကျောင်းမာရီကိုထိခိုက်စေတယ်။အသိဉာဏ်ကင်းမဲ့တဲ့တရိတ်ဆန်များတော့မှလူသားတွေစားနေတဲ့အဲ့ဒီလိုအစာတွေကိုဘယ်အခါမှမစားပါဘူး။ဆန်းကျယ်ပြီးရှုပ်ရှုပ်ထွေးထွေးရောရှက်ထားတဲ့အစာတွေဟာကျန်းမာရေးကိုထိခိုက်စေပါတယ်ဆိုတဲ့အကြောင်းအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျန်းမာရေးအတွက်အကြံပေးတင်ပြလိုက်ပါတယ်ရှင်။သောတာရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။
ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါရောရတမဆရာဦးတင်မောင်ဆန်းမှဟောကြားဝင်မှပြီးမှဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အားယူကြပါစို့။
ချစ်တော်မိတ်ဆွေများမင်္ဂလာပေါင်းနေပြေဝဆုံနေကြပါစေ။ဒီကဲ့သို့ရေဒီယိုကနေမှာတင်တို့နားတော်တာဆင်ကြတဲ့ခါမှာဝิญญခွန်အားအပြည့်ဝရရှိကြလိမ့်မယ်လို့လည်းမျှော်လင့်ပါတယ်။ဒီနေ့သတင်းစကားပေးသွားခြင်းနဲ့မျှော်လင့်ခြင်းဓမ္မဒေသနာကတော့မြေတိအချက်ကိုခြေခံလျက်အပြစ်သားကိုကယ်တင်မယ်လေ။နော်။ကျွန်တော်တို့ဘယ်အချက်ကိုခြေခံပြီးတော့အပြစ်သားကိုကယ်တင်မလဲဆိုတဲ့သတင်းစကားကိုကြားနာမှဖြစ်ပါတယ်။ဘုရားသခင်ကမြေတိအချက်ကိုခြေခံပြီးတော့အပြစ်သားဖြစ်တဲ့ကျွန်တော်တို့ကိုကယ်တင်မလဲ။ဇာခရိခန်းကြီး၃ငယ်၃မှာဆိုလို့ရှိရင်ယေရှုသည်ညီညွတ်သောအဝတ်ကိုဝတ်လျက်ကောင်းကင်တမန်ရှိမှရက်နေသည်ဖြစ်၍ကောင်းကင်တမန်ကညင်ညူးသောအဝိတ်ကိုချုပ်ပယ်ကြလောဟုမိမိရှိမှရက်နေသောအခြားသူတို့အားဆို၏ဘာကိုဆိုရတဲ့တမာကျန်းစာမှာလို့ရှိရင်အဝိတ်ဟောင်းအားဆိုလို့ရှိရင်အကျင့်စာရိတ္တကိုပုံဆောင်ပါတယ်အပြစ်နဲ့ပြေဝနေတဲ့ကျွန်တို့ရဲ့အသက်တာကြောင့်ကျွန်တို့ရဲ့အဝိတ်များလို့ရှိရင်ညစ်ပေနေပါတယ်ညစ်ပတ်နေပါတယ်သခင်ယေရှုကတော့နားထောင်ခြင်းဖြင့်အသက်ရှင်တဲ့အတွက်ကြောင့်သူ့ရဲ့အဝိတ်ဟာတို့ရှင်ညစ်ပေခြင်းမရှိပါဘူး။ညင်ညူးတဲ့အဝိတ်ကိုချွတ်ပယ်ချလို့ဖရာသခင်ကမိန့်တော်မူရမှာသူ့ရဲ့အပြစ်များကိုဖယ်ရှားလိုက်ပါလို့ဆိုလိုခြင်းဖြစ်ပါတယ်။ဒါကြောင့်ကောင်းကင်တမန်ကတော့အမိန့်အတိုင်းလှုပ်ဆောင်ပြီးတော့ယောရှုအားတင့်အပြစ်ကိုငါဖြေရှင်းပြီးတင့်တယ်သောအဝတ်ကိုဝတ်စေပြီးဟုဆိုပါတယ်။ဒါကြောင့်ညင်ညူးတဲ့အဝိတ်ဟာတို့ရှင်ဖရာသခင်ခွင့်လွှတ်ပြီးတော့ဖယ်ရှားပေးလိုက်တဲ့အပြစ်များဖြစ်ပါတယ်။ဖရာသခင်ကလှပတဲ့အဝိတ္တကိုပေးတော်မူပါတယ်။စာတန်ဘာမျမတတ်နိုင်တော့ပါ။ငြိမ်ရွတ်သွားနေတော့တယ်။ကျွန်တော်တို့ကတော့ခရစ်တော်ရဲ့ဖြောင့်မတ်ခြင်းအဝိတ္တကိုရရှိတဲ့အခါအပြစ်စင်ခြင်းမရှိတော့ဘူး။အပြစ်စင်ခြင်းမရှိတော့ဘူး။အဲ့ဒီခါမှာလို့ရှိရင်ဖရာသခင်ယေရှုဦးနဲ့အတူကျွန်တော်တို့ကပြည့်ညတ်တော်ကိုတွေ့ရပါမယ်။သခင်ယေရှုကအပြစ်မဲ့ပြီးတော့စုံလင်တဲ့အသက်တာနဲ့နေတော်မူခဲ့တယ်။သူ့ရဲ့အဝိတ္တကိုလှပပြီးတော့ဖြူစင်ပြီးတော့ဖရာသခင်ရဲ့ဖြူစင်ခြင်းအဖြစ်ကိုပုံဆောင်နေထားပါတယ်။သခင်ယေရှုအားလို့ရှိရင်အပြစ်မရှိသောကြောင့်ထာဝရသက်ရှင်ဖို့ရန်အတွက်ထိုက်တန်ပါတယ်။သူအားလို့ရှိရင်ထာဝရဖရာသခင်ဖြစ်တဲ့အတွက်ကြောင့်ထာဝရသက်ရှင်နေပါတယ်။ယနေ့မှလည်းအသက်ရှင်လျက်ရှိပါတယ်။ယောရှုရဲ့ညင်ညူးနေတဲ့အဝတ်ကိုချွတ်ပြီးတော့အသစ်သောအဝတ်ကိုဝတ်ပေးဖို့ရန်အတွက်ဖရာကကောင်းကင်တမန်ကိုမိန့်တော်မူပါလေ။အဲ့ဒီလိုပြောင်းလဲလိုက်တဲ့အခါသခင်ယေရှုကကျွန်တို့ရဲ့အပြစ်များကိုယူဆောင်သွားလျက်မိမိရဲ့ပြောင်းမှခြင်းကိုပေးတော်မူပါလေ။သခင်ယေရှုကဆိုရှင်ကျွန်တို့ရဲ့အပြစ်တွေကိုယူဆောင်သွားပြီးတော့ကျွန်တို့အစာလဝကားတိုင်းမှာဆိုရှင်အသေးခံတော်မူခဲ့တယ်။ယောမခိုင်းရှင်ငယ်တက်မှာဆိုရင်ယေရှုခရစ်၌တည်တော်သူတို့သည်အပြစ်စီရင်ခြင်းနဲ့လွတ်ကြ၏ဆိုပြီးတော့မှတ်တမ်းနေထားပါတယ်။ဒါကြောင့်ကျွန်တော်တို့ရဲ့အပြစ်များကိုသခင်ယေရှုထေလွတ်လျက်မိမိရဲ့ဖြောင့်မတ်ခြင်းကိုပေးထားပြီးဖြစ်ပါကတရားစီရင်ခြင်းအတွက်ကျွန်တော်တို့အစင်သင့်ဖြစ်နေပါပြီ။အပြစ်သားဖြစ်တဲ့သေခြင်းနဲ့ထိုက်တန်တဲ့ကျွန်တော်တို့ဟာဆိုရှင်ကိုတော်ရဲ့ကျေးဇူးတော်ကြောင့်အပြစ်လွတ်ခွင့်ရပြီးတော့ထာဝရတဲ့ရမှာဖြစ်ပါတယ်။သခင်ယေရှုရဲ့တကိုးတော်ဟာဆိုရှင်သေခြင်းရဲ့တကိုးထက်ကြီးမားပါတယ်။သခင်ယေရှုကယင်းတကိုးနဲ့ကြွလာတော်မူပဲငါတို့၌ပြုတ်ပြင်သောတကိုးတော်အတိုင်းငါတို့တောင်းပန်ကြံစီသမျှထဲအလွန်ထူးခြားစွာပြုခြင်းကတတ်နိုင်တော်မူသောဖျားသခင်ဟုအေဖက်ခိုင်းသောအငယ်နဲ့ဆယ်မှာဆိုလို့ရှိရင်ဖော်ပြထားပါတယ်ဒါကြောင့်အောင်မြင်တဲ့ဘဝသစ်ဖြင့်ကျွန်တော်တို့နေထိုင်နိုင်ဖို့ရတဲ့ကျွန်တော်တို့မတတ်နိုင်ဘူးသို့ပေမဲ့လည်းခရစ်တော်တတ်နိုင်ပါတယ်ကျွန်တော်တို့ရဲ့စကားတော်ကိုနာထောင်မယ်ဆိုရင်ကိုတော်ကဘဝအသစ်ဖြင့်နေထိုင်နိုင်တဲ့တကိုးကိုကျွန်တော်တို့ကိုပေးအပ်မှာဖြစ်ပါတယ်ပေးအပ်တော်မူလိမ့်မယ်ဒါကြောင့်ချစ်တော်မိတ်ဆွေဒီနေ့ကျွန်တော်တို့ရဲ့အသက်တာမှာလို့ရှိရင်ပြန်လည်ပြီးတော့ချင့်ချိန်ပါကျွန်တော်တို့မှာလို့ရှိရင်ဖခင်သခင်ကကျွန်တော်တို့ရဲ့ညဉ့်ညမ်းနေသောအဝတ်တွေကိုလဲခိုင်းနေပြီနော်လဲခိုင်းနေပြီဒါကြောင့်ကျွန်တော်ရဲ့မကောင်းတဲ့ကျင့်စာရိတ္တတွေမကောင်းတဲ့ပြုမှုတွေမကောင်းတဲ့လှုပ်ဆောင်မှုတွေအဲ့ဒီရာတွေကိုကျွန်တော်တို့ကပြောင်းမြန်လှန်ပြီးတော့ဖရာသခင်ဘက်မှာတို့ရှင်ဖရာပေးတဲ့အသစ်တော်ဝတ်လုံပြဖြစ်တဲ့ဖြူစင်တန်ရှင်းတဲ့အတ္တမျိုးနဲ့ကျွန်တော်တို့ရှင်သန်ပြီးတော့ ဖျားသခင်ရဖို့ထိုက်တန်သောထာဝရဝိလုံဖြူစင်တန်ရှင်းသောဝိလုံကိုရရှိခံစားရပါစေ။ဖျားပေးတဲ့ထာဝရတသက်တဖူကိုလည်းရရှိကြပါစေလို့ဆုတောင်းဆန္ဒပြုရင်းနဲ့ဤကုန်းချုပ်ပါတယ်။အားလုံးပေါ်ဖျားကောင်းကြီးချပေးပါစေ။အတကောင်းငယ်ပေါ်၌တည်ချတော်မူသောဖဖျားကိုရောဖျားသည်တားမီတို့ကိုတိတ်ချတော်ဖျားဖြစ်ပါတယ်။တားမီတို့ပေါ်၌အမြဲတမ်းကြည့်ရှုဆောင်ရှောက်တဲ့ရှိပါတယ်။ယောရှုကိုကိုရှင်ဖျားသည်ချစ်၍ညဉ့်ညမ်းသောအဝတ်ကိုလဲပေးခဲ့သောဖျားလည်းဖြစ်ပါတယ်။ဒီနေ့တားသမီးတို့သည်လည်းမိမိတို့ရဲ့ကိုယ်စိတ်နှလုံးသုံးပါးစလုံး၌ညဉ့်ညမ်းနေသောအရာအလုံးကိုစွန့်ပယ်ပြီးတော့ကိုရောပေးတဲ့သစ်အသစ်တော်ဝိလုံပြုကိုဝစ်ဆင်ပြီးတကလားအသက်တာကိုရှင်သန်ပြီးတကလားကိုရောရှင်ပြင်းသေးပေးတဲ့ထာဝရနိုင်ငံတော်မှာအရောက်တိုင်းပါဝင်ခံစားခွင့်ကိုရရှိရသောခွင့်ကိုပေးတော်မူကြောင်းတပည့်တော်တားတော်သခင်ခရစ်တော်ဤနာမတော်ကိုမြှုပ်ပြီးစတောင်းပါလေပါဗျာအာမင်
จองลีซีตะกอดตั่วเปลี่ยนยอกซีจีเรนีดองบอเตซอนตู่จองลีโนเยชูตะเกนลูรีตั่วตูลีปีกาบูลองเนตูนะลองนาซีแตโกสเตกาล้วยนกแกแกแตปีกาเดียวกูไปวิ่งมาโลโอมิตาရှင်ออติสาရှင်ดอบัวเหมี่ยวเล่เจ็ดตวยตุเพซีกาตะโพทาวราเพจาเรกะเยเซกุมาลูรีตั่วตูลีเปกาปูลองเนตุนะลองตาสีเตยเยอะเดโกไตจวยไนบุตุมยาจะบาลีมองกะบาลูรีตั่วตูลีเปลูยูชาเรปิงเกเรกายอသောကတဲ့တီခံပဲလင်းတရားကိုပေးဝေမှာလို့မေတ္တာရှင်အောသစ္စာရှင်တို့ဘွားမျော်လင့်ချက်တွေသူပြေစည်းကားတပ်ဖို့တော်ရပြေစည်းသည်မောင်ဘာလူတွေအတွက်သူလေးပဲโยชาเรปิงเอเรกาโยถวยยาอองลุตะซงกาเตติกันเกเลนเตียกูเปวีมาลุโอมิตตาชิออติสาชิโดบวาญอเลเจตฤตุเพสีกาตะโพทาวระเมสีသူပြေစီကအသက်ဖို့ထာဝရမြေစီတည်
မျောလင့်ချင်းအတန်လွင့်အစည်းစင်ကိုစောင့်မျောနာတော်တာဆင်းနေကြတဲ့တူလေးတူမလေးတို့အားလုံးကျမ်းမပျော်ရွှင်မှုအပေါင်းနဲ့ပြည့်ဝကြပါစေလို့ဆန္ဒပြုလိုက်ပါတယ်ကွယ်ဒီလဟာခရစ်စမတ်လဖြစ်တဲ့အတွက်ခရစ်စမတ်နဲ့ပတ်သက်တဲ့ပုံပြင်လေးတွေနားထောင်ကြစို့နော်တူလေးတူမလေးတို့ရေအခုဒေါ်လေးလလပြောပြမယ်မှတ်သားဖွယ်ရာပုံပြင်လေးကတော့ဒ တကိုးကြီးတဲ့မင်းလောင်းလေးယေရှုဆိုတဲ့ပုံပြလေးပေါ့ကွယ်တူလေးတူမလေးတို့ရေဟိုးလွန်ခဲ့တဲ့နှစ်ပေါင်း2000ကျော်လောက်ကပေါ့ကွယ်ယူဒာပြည်မှာရှိတဲ့မြို့ငယ်လေးတစ်မြို့မှာနှင်းတွေထူထပြီးအေးချမ်းလာတဲ့ညလေးတစ်ညမှာမာရီနဲ့ယောသဆိုတဲ့ဇနီးမောင်နှံတစ်ယောက်မှာသားလေးတယောက်မွေးဖွားလာတဲ့ကွယ်အဲ့ဒီသားလေးဟာဖျားသခင်ရဲ့တန်ရှင်သောဝိညာဉ်တော်အားဖြင့်မွေးဖွားတဲ့ကလေးပေါ့ကွယ်ဖျားသခင်ကယောသတို့ဇနီးမောင်နှံနှစ်ယောက်ကိုဗျာဒိတ်ပေးခဲ့တဲ့ကွယ်ဘယ်လိုဗျာဒိတ်ပေးခဲ့တယ်လဲဆိုတော့တန်ရှင်တဲ့ဝိညာဉ်တော်အားဖြင့်မွေးဖွားမယ်ဖျားသခင်ရဲ့သားတော်လို့ခေါ်ချင်းကိုခံရမယ်သူ့ကိုအေမာနွေလအမည်နဲ့မှဲ့ရမယ်အေမာနွေလဆိုတာဟာငါတို့နဲ့အတူရှိတော်မူသောဖျားသခင်လို့အတိတ်ပဲရပါတယ်ကွယ်အဲ့ဒီလိုဗျာတိတ်ရပြီတဲ့နောက်မာရိရဲ့ဝမ်းထဲမှာတန်ရှင်သောဝိညာဉ်တော်အားဖြင့်ပရိသတ်တွေစွဲနေတော့တာပေါ့ကွယ်ကိုလလွယ်ပြီးဆယ်လရောက်တော့ဘဲလီမြို့ငယ်လေးမှာမွေးဖွားလာတာပေါ့သူ့ကိုယေရှုလို့အမည်ပေးတဲ့ကွယ်ယေရှုဆိုတဲ့အတိတ်ပဲဟာကယ်တင်ရှင်ဖြစ်တယ်ယေရှုလေးဟာအင်မတန်မှချစ်စရာကောင်းတဲ့ကွယ်သူမွေးဖွားတဲ့တဲဂုတ်ကလေးနားမှာလဲဝတ်စင်ဖြူနဲ့တမန်တော်တွေပပတ်လဲဝိုင်းရံနေတာပတ်ဝန်းကျင်ကလူတချို့ကတွေ့ကြတဲ့ကွယ်သူတို့စုံစမ်းကြည့်တဲ့အခါမှာတကူးကြည့်တဲ့မင်းလောင်လေးဖြစ်နေတယ်ဆိုတာသိကြတဲ့ကွယ်ပတ်ဝန်းကျင်ကလူတွေလဲစိတ်ဝင်စားကြတာပေါ့နောက်ပြီးအရှိတိုင်းဘက်ကဝတ်ကောင်းစားလာတွေတောက်တောက်ပြောင်ပြောင်နဲ့ပညာရှိမာကုကြီးတွေလည်းရောက်လာပြီးအဖိုးတော်တော်လေးထိုက်တန်တဲ့ရွှေငွေလောဘံမူရံနဲ့အမွေးအကြိမ်ပစ္စည်းတွေအများကြီးလူဒန်းသွားကြရုံမကဘူးဒီမင်းလောင်းလေးဟာလူတွေကိုအပြစ်ငရဲကနေကယ်တင်မဲ့မေရှိယအရှင်ခရစ်တော်ဖြစ်တယ်ဆိုတာပညာရှိကြီးတို့ရဲ့တွေ့ချက်အရသိထားပြီးဖြစ်လို့ရိုးရိုးသေးသေးနဲ့ဖူးမြော်ပြီးပြန်သွားကြတဲ့ကွယ်ဒူလေးဒူမလေးတို့ရေဒီလိုပဲသိုးထိန်တစုကလည်းလက်ဆောင်ပစ္စည်းတော်တော်များများနဲ့လာရောက်ပြီးရှစ်ခိုးပူဇော်ပြီးပြန်သွားကြတယ်သူတို့ကလည်းကောင်းကင်တမန်တွေကခရစ်တော်ယေရှုတကိုးကြီးတဲ့မင်းလောင်ဖွားမြင်မဲ့အကြောင်းသွားရောက်ပြောထားတဲ့ကွယ်တူလေးတူမလေးတို့ရေတဲကုံငယ်လေးရဲ့ပတ်ဝန်းကျင်မှာရှိတဲ့လူတွေကလည်းသိပြီးအံ့ဩသွားကြတာပေါ့ကွယ်သူတို့တွေလည်းတကူးကြည့်တဲ့မင်းလောင်းလေးယေရှုကိုကြည်ချင်ကြတဲ့အဲ့ဒီလိုကြည်ချင်ကြတဲ့အတွက်သွားပြီးကြည်ကြတာပေါ့သူတို့လည်းတဲကုံငယ်လေးထဲကိုဝင်သွားလိုက်တာနဲ့တပြိုင်တည်းမင်းလောင်းလေးယေရှုသခင်ရဲ့ပတ်ဝန်းကျင်မှာမာကုပညာရှိကြီးတွေနဲ့သိုးထိန်တွေလာရောက်ပြီးပေးသွားတဲ့လက်ဆောင်တွေဖိတ်ဖိတ်တောက်တွေ့မြင်ကြတဲ့ကွယ်မင်းလောင်းလေးယေရှုသခင်ရဲ့မျက်နှာလေးဟာလည်းအင်မတန်မှချစ်စပွဲကောင်းတဲ့မိဘနှစ်ယောက်ဖြစ်တဲ့ယောသနဲ့မာရိလည်းအင်မတန်မှစိတ်ကောင်းနှလုံးကောင်းရှိပြီးစိတ်ထားမုံမြတ်တဲ့လူတွေဖြစ်တဲ့ဆိုတာသူတို့သိရှိလာကြတဲ့ကွယ်ဒါနဲ့ပဲဘဲလီမြို့ပတ်ဝန်းကျင်မှာရှိတဲ့လူအမျိုးမျိုးဟာအဆင့်အတန်းမရွေးသွားရောက်ဖူးမြော်ကြတဲ့ကွယ်သူတို့သွားရောက်ဖူးမြော်ကြရုံတွေမကသေးဘူးသူတို့ရဲ့အိမ်နာနီးချင်းနဲ့အနားပတ်ဝန်းကျင်မှာရှိတဲ့မိတ်ဆွေတွေကိုတကိုးကြည့်တဲ့မင်းလောင်ယေရှုသခင်မွေးဖွားပြီးလူတွေကိုအပြစ်ငရဲမှကယ်တင်မဲ့မေရှိယအရှင်မွေးဖွားပြီးသိကြပါရဲ့လားသင်တို့ကိုတည်င်းကောင်းလာပြောတာမနဲ့အထီတောင်မဆောင်နိုင်ကြတော့ဘူးတိတိချင်းလာပြောတာတချို့လဲညကြီးမင်းကြီးဝန်တာအားရမိတ်ဆွေတွေကိုလိုက်ဩပြောကြတဲ့ကွယ်ဒူလေးတူမလေးတို့ရေဓာရီကိုအစွဲပြူးပြီးခရစ်တော်ယေရှုဖွားမြင်တဲ့နေ့ညမှာသူ့ကိုယုံကြည်တဲ့လူတွေကဝမ်းမြောက်ဝမ်းသာစွာနဲ့မတိသေးတဲ့မိတ်ဆွေတွေကိုလိုက်ပြီးတချင်းလေးတွေကြပြားတွေနဲ့တအိမ်တက်ဆင်းလိုက်လံပြောပြတာပေါ့ကွယ်အင်းရှင်တွေကလည်းဝမ်းသာတဲ့အထိတ်အမှတ်နဲ့စားစရာတွေတီခင်းဧကန်ကျွေးမွေးကြတဲ့ကွယ်တချို့ဆိုရင်ပိုက်ဆံရှိတဲ့လူတွေကတော့ပိုက်ဆံပေးကြတာပေါ့ဒါကြောင့်ခရစ်တော်မွေးနေ့ရောက်တိုင်းယုံကြည်တဲ့ခရစ်ယာန်တွေခရစ်တော်မွေးဖွားကြောင်းကိုလိုက်လံကြွေးကြော်ကြတဲ့အစင်းလာတွေဖြစ်လာတာဒီနှစ်ဒီချိန်ခါအထိဖြစ်ပါတယ်ကွယ်တူလေးတူမလေးတို့လည်းခရစ်တော်မွေးနေ့ကိုရောက်တိုင်းပျော်ရွှင်ဝမ်းမြောက်စွာနဲ့သူတစ်ပါးကိုကြွေးကြော်ပြောပြနိုင်တဲ့သူတွေဖြစ်အောင်ကြိုးစားကြရပါမယ်နော်တူလေးတူမလေးတို့အားလုံးတကူးကြီးတဲ့မင်းလောင်းလေးယေရှုဆိုတဲ့ခရစ်မတ်ပုံပြင်လေးကိုနားတော်တာစီရင်ရွှေလန်းချမ်းမြေ့ကြပါစေကွယ် တော်ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခာရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါတယ်ရှင်
။ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါလေရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 86 116 669တို့ဆက်သွယ်မြင်းမြန်းနိုင်ပါလေရှင်
။ဒေါက်တာရှင့်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့ဒေါက်တာရှင့်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှစ်ဖြာကျန်းမာရွှင်လန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။